တင်ငွေနေနှောင်းပိုင်းနဲ့တလင်းလာနေအစောပိုင်းမှာအမေရိကန်ပြည်တော်စုအလက်စကာပြည်နယ်အနီးမှာရုရှားစစ်လေယာဉ်လေးစီးကိုခြေအားခံမိခဲ့ကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။အလက်စကာပြည်နယ်လေကြောင်းကာကွယ်ရေးသတ်မှတ်စုံထဲမှာထောက်လန်းခြေအားခံမိတာဖြစ်ကြောင်းမြောက်အမေရိကလေကြောင်းကာကွယ်ရေးကုတ်ကဲမှုအဖွဲ့ NORAD ကပြောပါတယ်။ရုရှားလေယာဉ်ကနိုင်ငံတကာလေပိုင်နက်ထဲမှာကျန်ခဲ့ပြီးအမေရိကန်ဒါမှမဟုတ်ကနေဒါအချုပ်ချာအာဏာပိုင်လေပိုင်နက်ထဲကိုမဝင်ခဲ့ဘူးလို့ NORAD ကတလင်းလာနေမှာသတင်းထုတ်ပြန်ပါတယ်။လက်စကာပြည်နယ်လေကြောင်းကာကွယ်ရေးသတ်မှတ်စုံထဲမှာဒီလိုရုရှားဘက်ကလှုပ်ရှားမှုတွေပုံမှန်ဖြစ်ပေါ်နေပြီးဒါဟာချင်းချောက်မှုအဖြစ်မရှိမင်းကြောင်းဆိုပါတယ်။ဒါပေမဲ့မြောက်အမေရိကဒေသကိုကာကွယ်ရေးမှာတုံ့ပြန်မှုနီလန်းအများပြားကိုအသုံးပြုဖို့စနစ်ပြင်ဆင်ထားတယ်လို့မိတ်ထုတ်ပြန်ပါတယ်။လေကြောင်းကာဝေးသတ်မှတ်ဆုံးဆိုတာကနိုင်ငံလုံးကျုံကြီးအတွက်ဝင်လာတဲ့လေရင်အလုံးကိုအမျိုးမျိုးခွဲခြားပြီးတီနီယာနဲ့ထိန်းချုပ်မှုကိုသတ်မှတ်တဲ့ဆုံးဖြစ်ပြီးနိုင်ငံတွေရဲ့အချုပ်ချာပိုင်းလေပိုင်းနဲ့ဘေးမှာကက်လျက်ရှိတဲ့အပြည်ပြည်ဆိုင်ရာလေပိုင်းနဲ့ဖြစ်ပါတယ်။ဒီစုံထဲမှာဒီနှစ်အတွင်းရုရှားစစ်လေရင်အများပြားဝင်ရောက်ပြန်တောင်းခဲ့ကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။မေလတုန်းကအမေရိကန် F-16 နဲ့ F-22 တိုက်လေယာဉ်တွေဟာရုရှားရဲ့ Tu-95 ဘုံးကျဲလေယာဉ်တွေ Su-35 ဂျက်တိုက်လေယာဉ်တွေနဲ့လေယာဉ်စီတင်လေယာဉ်ကြီးတွေအပါအဝင်ရုရှားလေယာဉ်6စီးကိုကြားပြတ်ဟန်တာခဲ့ရပါတယ်။အဲ့ဒီနောက်ရက်သတင်းပတ်အနည်းငယ်အကြာမှာလဲနောက်ထပ်ရုရှားလေယာဉ်တစ်စီးကိုအလက်စကာပြည်နယ်လေကြောင်းကာဝေးသတ်မှတ်စုံထဲမှာခြေရန်ခံမိခဲ့ပါတယ်။အလက်စကာပြည်နယ်တစ်ဝိုက်မှာအကြီးစားစစ်ရေးလက်ချက်မှုအများပြားပြုလုပ်ဖို့စီစဉ်ထားချိန်မှာဒီလိုလေကြောင်းပြန်တမ်းမှုတွေဖြစ်ခဲ့တာဖြစ်ပါတယ်။